ယူကရိန်းဆိုရနေရာကိုရုရှားလိုလားတဲ့အစိုးရနဲ့အစားထုတ်ဖို့ရုရှားကလုပ်နေကြောင်းပြည်ထောင်အစိုးရကစနေနေ့ကဆွတ်ဆွဲပြောကြားလိုက်ပါတယ်။အရင်ယူကရိန်းလွှတ်တော်အမတ်ယဟန်နီမူရာယက်ဖာဖြစ်နိုင်မွယ်ရှိတဲ့အစိုးရခေါင်းဆောင်တယောက်ဖြစ်တယ်လို့လည်းပြည်ထောင်အစိုးရကပြောပါတယ်။သူဟာရုရှားလိုလားတဲ့ပါတီငယ်နာရှီရဲ့ခေါင်းဆောင်ပါ။လောလောဆယ်လွှတ်တော်မှာတော့အမတ်နေရာရမှာပါဘူး။ရုရှားထောက်လိုက်နဲ့ဆက်သွယ်ရှိတယ်ဆိုတဲ့တခြားယူကရိန်းနိုင်ငံရေးသမားတွေရဲ့နာမည်တွေကိုလည်းမြေတိုင်နိုင်ငံကြီးဝန်ကြီးဌာနကပြောလိုက်ပါတယ်။ယူကရိန်းမှာရုရှားကသူလိုလားတဲ့အစိုးရကိုတင်းကျင်နေဆိုတာဘာကြောင့်ယုံကြည်နေတယ်ဆိုတာကိုတော့ပြည်ထိုင်စွာကမပြောပါဘူး။ထောက်လိုက်တဲ့အပေါ်အခြေခံပြီးအခုလိုပြောတယ်လို့ပဲပြည်ထိုင်စွာကဆိုပါတယ်။ယူကရိန်းကိုဖြိုပစ်ဖို့အတွက်ရုရှားလုပ်နေတာတွေရဲ့အတိုင်းအဆနဲ့အစိုးရစဉ်းစားပုံကိုဒီသတင်းကပြနေပါတယ်လို့ပြည်ထိုင်နိုင်ငံကြားရေးဝန်ကြီးဌာနဝန်ကြီးလစ်ထရပ်စ်ကပြောပါတယ်။ရုရှားအနေနဲ့တန်တပန်ရေးချင်းကပ်ပုံလမ်းကြောင်းကိုလိုက်တင်ပါလေ။ယူကရိန်းကိုစစ်ရေးရဝင်ရောက်တိုက်ခိုက်တာဟာမဟာဗျူဟာအရကြီးမားလာတဲ့အမတ်တရားဖြစ်ပြီးပေးဆက်ရတာကြီးမားလိမ့်မယ်လို့လည်းပြည်ထိုင်နိုင်ငံကြားရေးဝန်ကြီးကပြောပါတယ
်။
တခြားသတင်းတရမှာတော့အက်စတိုနီးယား၊လာဗီယာနဲ့လစ်သူအေးနီးယား၊ဘော်တစ်သုံးနိုင်ငံဟာယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအပေါ်လေးစားကြောင်းနဲ့တန်ချက်ကကားနဲ့လေရင်ပြဒုံးကြီးတွေကိုယူကရိန်းကိုပို့ပေးမယ်လို့ပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။